ကင်းပြည်နယ်အတွင်း KNU နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကတစ်ဖက်စစ်ကောင်စီတပ်ဖွဲ့တွေကတစ်ဖက်နေ့စဉ်နှီးပါလောက်တိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ကြောင့်စစ်ပြေးဒုက္ခသည်3000နီးပါးရှိလာပြီးထိုင်းဘက်ကိုအများအပြားထွက်ပြေးနေကြရပါတယ်ဒီကြောင်ထိုင်းမြန်မာနယ်စပ်ကနေ VOA သတင်းတောက်မတ်အေးမာကအခုလိုသတင်းပေးပို့ထားတာနားဆင်ကြပါခင်ဗျာ
ကရင်ပြည်နယ် KNU တပ်မ6ထိန်းချုပ်ရနယ်မြေအတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNL ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းတပ်ဖွဲ့တွေကြားနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတယ်လို့စစ်ကောင်စီဘက်ကနေပစ်တဲ့လက်နက်ကြီးတွေကလည်းစစ်ဘေးရှောင်ဒုက္ခသည်တွေရှိတဲ့နေရာအထိကြားရောက်မှုတွေလည်းရှိနေတာပါအခုဆိုရင်တပ်မ6နယ်မြေအတွင်းမှာစစ်ဘေးရှောင်သူလူရေ3000လောက်ရှိလာပြီဆိုပြီးတရင်လူခွင့်ရေးအဖွဲ့ KHRG ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကအခုလိုပြောပါတယ
်စစ်ဘေးရှောင်နေရတဲ့ပြည်သူတွေတမဆောက်အတွင်းမှာပေါ့လေအမ်များကထက်များလာတယ်လို့ကျွန်တော်တို့ပြောလို့ရတယ်အခုကကြတော့3000နီးပါးဝန်းကျင်လောက်များလာတယ်ဝန်းကျင်လောက်ရနေပြီလို့လည်းကျွန်တော်တို့ခံမှန်ရတာပေါ့နော်ပါလို့လဲဆိုလို့ရှိရင်အခုတလောကတမဆောက်မမီအတွင်းမှာကဒီလောက်ရှာမှုတွေများတယ်လက်နေကြီးတွေရန်သာပြေးကမှုတွေရှိတာပေါ့နော်အဲ့ဒါကြောင့်မလို့အခုကသူတို့ကရန်သာပြေးခတ်တာလဲပါတယ်ဒီလိုရှိနေပြေးမတာပြီးတော့မှပြေးခတ်မှုမျိုးလောက်တာလဲပါတာပေါ့တိုက်ပွဲဖြစ်တိုင်းမှာကပြည်သူတွေကတော့ကြောက်နေရတယ်ဘာလို့လဲဆိုလို့ရှိရင်အခုကကြတော့ IDP တွေတည်တဲ့နေရာမှာလဲအလုံးကြီးကြတာမျိုးတွေလဲရှိတဲ့အပေါ်မှာတော့သူတို့မှအမြင်နဲ့စိုးရိမ်နေရတယ်ကြောက်ရွံ့နေရတယ်ပေါ့
ပြင်းပြင်းနဲ့ဘက်မှာစီးရီလှူရှာမှုတွေတင်းထန်လာခဲ့တယ်လို့လက်နဲ့ကြီးကြီးစံနေရစစ်ဘေးရှောင်တဲ့နေရာတွေနီးနားအထိကြာရောက်လာတဲ့အတွက်ကြောင့်ပြီးခဲ့တဲ့ရက်ကပဲထိုင်းဘက်ချမ်းကိုစစ်ဘေးရှောင်2000လောက်တကြော့ပြန်ထွက်ပြေးလာကြတယ်ဆိုပြီးစစ်ဘေးရှောင်သူတွေကိုအကူအညီပေးနေသူတို့ကပြောပြပါတယ်
။ပထမဆုံးပြည့်တဲ့ရက်ကဆိုရင်သူတို့ညဘက်ပေါ့နော်ထိုင်းဘက်ကိုကူးလာတယ်။လက်ကောက်ကမှဆို2000ပတ်ဝန်းကျင်လောက်ရှိတယ်။ထိုင်းဘက်ကတော့တညတက်ခံပြီးတော့နောက်နေ့မနေ့ကျတော့ထိုင်းစစ်သားတွေကဗမာဘက်ကောင်တို့ထိုင်းစစ်သားတွေပြန်သွားခိုင်းတာနေလို့မရဘူးပေါ့နော်။အဲနဲ့ဗမာဘက်ကောင်ပြန်ရောက်ပြီးတော့အဲတော့တောင်းရင်းမြကန်တစ်ချောင်းပါပဲအခြေအနေရှိနေနေရတယ်။နောက်ပြီးတော့လက်နက်ကြီးကျတဲ့နေရာတစ်ခွက်ဆန်တိတ်မဝေးဘူး။တစ်ခွက်တည်းကနေလို့မရတာ။တခါမှလည်းနေနေထိုင်းဘက်လည်းတက်လို့မရ။တို့ကတစ်ခွက်ရောက်နေတာဆို။တိုက်ပွဲတွေကဒီဘက်ဖလူးနယ်စပ်တခြားပေါ့နော်။ဖလူးဝလီနောက်တီဘိုဘူးအဲ့ဒီဘက်မှာတောင်းလျှောက်ဖြစ်နေ။ရှိပြီးတော့ကျတော့တစ်ခွက်တည်းကထိုင်းဘက်ကောင်လည်းတက်လို့မရ။တိုက်ပွဲတွေဖြစ်တဲ့အခါကျတော့သူတို့ဒီစစ်ဆောင်စခန်းတွေရဲ့ဒီကန်းဆက်မှာပဲသူတို့နေရတယ်။စာရေးတောက်ကြီးလည်းသူတို့အခက်ရှိနေတယ
်။စစ်ကောင်စီဘက်ကတော့ကရင်ပြည်နယ်အတွင်းကလက်ရှိတိုက်ပွဲတွေနဲ့ပတ်သက်လို့လက်တလောသတင်းထုတ်ပြန်တာတွေတော့မရှိသေးပါဘူး။အခုဆိုရင်ကရင်ပြည်နယ်အတွင်းစစ်ဘေးရှောင်ဒုက္ခသည်3000လောက်ဟာတောင်ရင်းမြေတစ်လျှောက်ပါဝင်တောတောင်တွေထဲမှာပဲနေထိုင်နေရတာ3လကျော်ကြာပြီဖြစ်ပါတယ်။တမ6နယ်မြေအတွင်းမှာတိုက်ပွဲတွေဇက်တိုက်ပြန်ဖြစ်လာတာကြောင့်ဟောလက်နက်ကြီးကြီးစံတွေကြက်ရောက်တာကြောင့်ပါဒေသခံအရပ်သားပြည်သူတွေထိခိုက်ဒဏ်ရာရတာတွေတိုက်စုံတာတွေလည်းရှိနေပါရှင်